Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဩဂုတ်လ4ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုမတ်တည်ငြိထိုင်းတဲ့သူကြီးညာပေးမှာပါအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဂါဇာဒုက္ခသည်စခန်းမှာကလေးငယ်တူတေဆုံးခဲ့ရပြီးလူပေါင်း30ကျော်ဒဏ်ရာရရခဲ့ကြပါတယ်ယူကရိန်းလူပေါင်း400နီးပါးတေဆုံးခဲ့တဲ့တရုတ်နိုင်ငံယူနန်နယ်ထဲမှာလှုပ်ခတ်ခဲ့တဲ့ငလင်ကနေအသက်မသေးပဲကျန်ရသူတွေကိုကယ်ဆယ်ရေးလုပ်သားတွေကလိုက်လံရှာဖွေနေကြရပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့လူပေါင်း200လောက်ကိုတင်ဆောင်လာတဲ့ဂရုသင်းမျိုးနှိမ့်မြုပ်ခဲ့ပြီးအခုထိတော့လူပေါင်း100လောက်ကိုကယ်တင်နိုင်ခဲ့ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်း
။ဟုတ်ကဲ့ဟုတ်ကဲ့ပါရှင်။ဘကိုးတိုင်းပါဝင်တိုင်းဒေသကြီးတချို့မှာမိုးများရေကြီးလာတာကြောင့်အရေးပေါ်သတိပေးချက်တွေကိုသက်ဆိုင်ရာကထုတ်ပြန်လိုက်ပါတယ်
။ကာကွယ်ရေးပါညာကတော့ဒီကျမတို့ကတော့ warning provider ပေါ့နော်။ဒီကျမတို့ပေးတယ်နောက်ဒီတခြား evacuate လုပ်တာတို့နောက
်မိုးလေဝသနဲ့ဇလပေတာဦးစီးဌာနညွှန်ကြားရေးမှူးချုပ်က VOE ကိုပြောသွားတာပါ။သတင်းစီစဉ်အပြည့်မှအပြည့်စုံနားဆင်ရမှာပါရှင်။ဒါ့အပြင်ရန်ကုန်ကိုဗဟိုပြုတ်ပြီးတော့ပြင်းအားအဆင့်၄ရှိတဲ့ငလင်းတစ်ခုလှုပ်ခတ်သွားတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒီထိုင်းနိုင်ငံမှာရွှေပြောင်းလုပ်သမားတွေအတွက်မှတ်ပုံတင်လုပ်ငန်းတွေစတင်လိုက်ပြီဆိုတဲ့အကြောင်းလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကပြောပြမှာပါရှင်။
ဂါဇာကရှာတီဒုက္ခသည်စခန်းမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အသက်၈နှစ်အရွယ်ကလေးမတဦးတေဆုံးခဲ့ရပြီးလူပေါင်း30လောက်ဒဏ်ရာရခဲ့တယ်လို့ဂါဇာအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။တနင်္လာနေ့ကယာယီအပြစ်ခံရဆက်မယ်လို့အစ္စရေးကြေညာခဲ့ပြီးမိနစ်ပိုင်းအတွင်းမှာပဲအခုလိုဒုက္ခသည်စခန်းကိုလေကြောင်းတကတိုက်ခိုက်ခဲ့တာလို့ရရှိတွေကပြောပါတယ်။အစ္စရေးဘက်ကတော့အခုပြောဆိုချက်တွေမှန်မှန်မှန်ပြန်ပြီးဆက်ဆင်းမယ်လို့ဆိုပါတယ်။ဂါဇာကမ်းမြောင်ဒေသခံတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရဖို့ရောအိုးအိမ်ရွှေ့ပြောင်းရတဲ့အရက်သားတွေအိမ်ပြန်နိုင်မှုအတွက်ပါရည်ရွယ်ပြီးတနင်္လာနေ့မှာယာယီအပြစ်ခံရဆက်မယ်လို့အစ္စရေးဘက်ကပြောကြားခဲ့တာပါ။ယာယီအပြစ်ခံရဆက်မှုမလုပ်ခင်နိုင်ပိုင်းအတွင်းမှာပဲအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကပါလက်စတိုင်းစစ်တွေ့ကြခေါင်းဆောင်တူကိုတေဆုံးစေခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကိုကွပ်ခဲ့တဲ့အစ္စလာမစ်ဂျီအက်အဖွဲ့တပ်မှုဒန်နန်မန်ဆောရဲ့နေငိုထိမှန်ခဲ့တဲ့အတွက်တေဆုံးသွားတယ်လို့အဖွဲ့ကပြောပါတယ်။အပြစ်ခံရဆက်မှုတွေမလုပ်ခင်တနင်္လာနေ့မှာအစ္စရေးကဂါဇာနယ်နိုင်ငံမှာနန်ဂျာကကားတွေကိုချထားခဲ့တယ်လို့ဂါဇာကိုထိန်းချုပ်ထားတဲ့ဟမတ်စ်တွေကလည်းအစ္စရေးရဲ့ကြေညာချက်ကိုတန်တရားရှိကြောင်းနဲ့ဂါဇာကပါလက်စတိုင်းတွေကိုသတိနဲ့နေဖို့တိုက်တွန်းခဲ့ပါတယ်။အစောပိုင်းကဂါဇာတောင်ပိုင်းကရာဖာမြို့မှာအစ္စရေးလေကြောင်းတိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂကဖွင့်ထားတဲ့ကျောင်းမှာခိုးလုံနေတဲ့အရသား10ဦးတည်းမင်းတေဆုံးခဲ့ရတာပါ။အစ္စရေးစစ်တပ်ကတော့ဒီပစ်ခတ်မှုကိုပြန်ပြီးစစ်ဆေးရမှာကျောင်းနာမှာရှိတဲ့စစ်သွေးကြွလို့တန်ရရှိသူ၃ဦးကိုပြစ်မှတ်ထားပြီးပစ်ခတ်ခဲ့တာတွေ့ရတယ်လို့ဆိုပါတယ်။ဒါ့အပြင်တနင်္လာနေ့ယာယီပစ်ခတ်ရက်ဆက်မှုမှာရာဖာမြို့မှာပါပဲအဲ့ဒီမှာတော့စစ်စင်ရေးတွေဆက်လုပ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။အခုတချိန်ကုလသမဂ္ဂစာတင်ကြောင်းတိုက်ခိုက်ခံရတာဟာဆယ်ရက်အတွင်းတတိယအကြိမ်ဖြစ်တယ်လို့ဒီအတွက်နိုင်ငံတကာပြစ်တင်ဝေဖန်မှုတွေခံနေရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကဒီဖြစ်ရဟာကျင့်ဝတ်ဆိုင်ရာရမ်းပြမှုရာဇဝတ်မှုမြောက်တဲ့လောက်ရလို့ပြောတယ်လို့ကနေငင်ကြိုက်ဌာနကလည်းဒါဘယ်လိုမှလက်ခံနိုင်စရာမရှိတဲ့ဆိုးရတဲ့လောက်ရလို့ဆိုပါတယ
်ဆီးရီးယားနဲ့လေဗနန်နယ်ဇပ်ဒေသမှာတိုက်ပွဲတွေပြင်းထန်နေတာ၃ရက်ရှိနေပြီဖြစ်ပြီးလေဗနန်နယ်ဇပ်မြို့ကလေးမှာယာနဲ့ချီတဲ့လေဗနွန်ရွာသားတွေရောဆီးရီးယားဒုက္ခသည်တွေပါထွက်ပြေးနေကြရပါတယ်ဆီးရီးယားသဘုံတွေကနယ်ဇပ်ကျော်ဖြတ်ဝင်ရောက်စီးနင်းပြီးလေဗနွန်စစ်သား၁၀ယောက်ကိုပစ်တက်ခဲ့ပါတယ်နောက်ထပ်စစ်သား၁၃ယောက်လည်းပျောက်ဆုံးနေပါတယ်ဒါဟာဆီးရီးယားပြည်တွင်းစစ်စတင်ဖြစ်ပွားခဲ့တဲ့၃နှစ်တာကာလအတွင်းအဆိုးဝါးဆုံးတိုက်ခိုက်မှုတွေထဲကတစ်ခုဖြစ်ပါတယ်ဆီးရီးယားကအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အန်နူဆရာတပ်ဖွဲ့အဖွဲ့သားတဦးဖြစ်မယ်လို့ယုံကြည်ရတဲ့ဆီးရီးယားနိုင်ငံသားအီမက်အာမက်ဂျမားကိုလေဘနွန်ဘက်ကဖမ်းဆီးခဲ့တဲ့အတွေ့ဒေါသထွက်နေတဲ့သဘုံတွေကနယ်စပ်မြို့အာဆာလ်မှာစနေနေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီတပ်ဖွဲ့ဟာဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုဖျောက်ချဖို့တိုက်ခိုက်နေတဲ့အင်အားကြီးတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ် ။ဆီးရီးယားသဘုံတွေဟာလေဗနန်တပ်သားအနည်းဆုံး12ယောက်လောက်ကိုဖမ်းဆီးထားတယ်လို့လေဗနန်အရာရှိတွေကမနေ့တုန်းကပြောပါတယ်။ဒီတိုက်ခိုက်မှုဟာအလေးအနက်ထားမဲ့ကိစ္စဖြစ်တဲ့အကြောင်းလေဗနန်စစ်တပ်ဘက်ကသတိပေးလိုက်တယ်လို့ဆီးရီးယားထက်ပိုပြီးတော့သေးငယ်တဲ့သူ့နိုင်ငံတဲ့ဆီးရီးယားဘက်ကပြဿနာတွေပြန့်နှံ့မလာအောင်လှုံ့ဆော်မယ်လို့လည်းပြောဆိုလိုက်ပါတယ်။
ယူကရိန်းနဲ့နေဆက်ဒေသဘောင်ဝင်ရုရှားနိုင်ငံအလဲပိုင်းနဲ့နောက်ပိုင်းဒေသတွေမှာဒီကနေ့တနင်္လာနေ့စီးရဲလေ့ကျင့်မှုတွေစတင်နေပြီလို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။တောက်ကြနေ့အထိပြုတ်လုံးမဲ့စီးရဲလေ့ကျင့်မှုမှာဂျက်တိုက်လျင်နဲ့ရဟတ်ယာဉ်တရားကျော်ပါဝင်တယ်လို့ဆိုပါတယ်။ဒီကြေညာချက်ထက်မှာယူကရိန်းကိုရင်ညွှန်းတာမဟုတ်ပေမဲ့ရုရှားရဲ့စီးရဲလေ့ကျင့်မှုကမတိမငိမ့်ဖြစ်နေတဲ့ဒေသတွေမှာတင်းမာမှုတွေကိုတိုးလာနိုင်တာပါ။ယူကရိန်းရှေ့ပိုင်းမလေးရှားလျင်ပြတ်ကျရနေရာမှာနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေတက်တရမြောက်နေအဖြစ်ရှာဖွေလှုပ်ဆောင်နေတဲ့တနင်္လာနေ့တုန်းကလည်းယူကရိန်းဆိုအပ်တဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အမြောက်တွေနဲ့ပြက်ကတ်တိုက်ခိုက်မှုတွေအတွင်းလူ6ဦးသေဆုံးခဲ့တယ်လို့ဒွန်ဆင်မြို့ကတာဝန်ရှိသူတွေကပြောပါတယ်။လူဟန်စ်မြို့မှာလည်း3ဦးသေဆုံးခဲ့တယ်လို့ Reuters ကဖော်ပြပါတယ်။တချိန်ထဲမှာပဲ Netherlands ကိုလွှဲပြောင်းပြဖို့ပြင်နေတဲ့မလေးလင်းအမှတ်18ပြက်ကျရာမှာသေဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေဟာလည်းကရကပ်မျိုးကိုတနင်္လာနေ့မှာထပ်ပြီးရောက်လာပါတယ်။လင်းပြက်ကျရာနေရာကဇုံ9ခုထဲကတစ်ခုကိုရှာဖွေပြီးစီးသွားပြီလို့လေရင်ပြက်ကျရာနေရာရှာဖွေလှုပ်ဆောင်နေတဲ့ Netherlands ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ရှာဖွေလုပ်ငန်းတွေအားလုံးပြီးစီးဖို့အ ਨੇ ဆုံးသတင်းသုံးပတ်အချိန်ယူရမယ်လို့ဆိုပါတယ
်အာဖရိကမှာဒေါ်လာတန်ထောင်ပေါင်းများစွာရင်းနှီးမြှုပ်နှံမဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကကြီးညာဖို့ရှိနေပါတယ်အာဖရိကဒေသမှာစီးပွားရေးလုပ်ငန်းတွေအနေနဲ့ဒေါ်လာတန်တထောင်နီးပါးနောက်ငင်းချမ်းရေးထိန်းသိမ်းရေးအတွက်ရန်ပုံငွေပို့ပေးဖို့စားနပ်ရိက္ခာနဲ့စွမ်းအင်အစီအစဉ်တွေအတွက်ဒေါ်လာတန်ထောင်ပေါင်းများစွာပေးမဲ့ဂရိကဝတ်တို့ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာဒီကနေ့ကစလို့သုံးရက်ကြာကျင်းပမဲ့အာဖရိကညီလာခံအတွင်းကြီးညာမှာဖြစ်ပါတယ်ဒီညီလာခံကိုအာဖရိကအကြီးအကဲပေါင်း50လောက်တယောက်မယ်လို့လည်းခန့်မှန်းထားကြပါတယ်အာဖရိကမှာရင်းနှီးမြှုပ်နှံမှုတွေမြင့်တင်ဖို့အတွက်တရုတ်ဥရောပနဲ့ဂျပန်တို့အားလုံးကလည်းအလားတူကြိုးပမ်းခဲ့ကြတာပါ။ဒါပေမဲ့လည်းအခုအမေရိကန်တို့ပြုလုပ်တဲ့အာဖရိကညီလာခံကတော့အာဖရိကမှာတရုတ်တို့ရဲ့ရင်းနှီးမြှုပ်နှံမှုတိုးလာတဲ့အပေါ်မှာတုံ့ပြန်တာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ပီရောကညင်းဆိုပါရယ်။အာဖရိကနိုင်ငံအတော်များများမှာဖွံ့ဖြိုးမှုနှုန်းမြင့်မားလာတာကိုတွေ့ရပေမဲ့လည်းအမေရိကန်စီးပွားရေးလုပ်ငန်းတွေကတော့အာဖရိကမှာရင်းနှီးမြှုပ်နှံဖို့လက်တွန့်နေကြတာဖြစ်ပါရယ်။တစ်ချိန်တည်းမှာပဲအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်နေတဲ့အနောက်အာဖရိကနိုင်ငံ၃နိုင်ငံကိုကူညီဖို့အတွက်အမေရိကန်ယောဂါထင်းချုပ်ရေးနဲ့ကာကွယ်ရေးဗဟိုဌာနကအများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူ50ရုပ်ကိုဆီလွတ်လိုက်ပြီးဖြစ်ပါရဲ့ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်ထူးတဲ့ဒေသမှာတနင်္လာနေ့နေ့လယ်ကလူပေါင်း390ယောက်တဲ့မနေ့သေဆုံးရတဲ့အင်အားပြင်းငလျင်လှုပ်ခတ်ခဲ့တဲ့နောက်ဒီကနေ့တော့ကယ်ဆယ်ရေးလုပ်သားတွေအသက်ရှင်ကျန်းမာသူတွေကိုအပြည့်အစုံတွေကြားမှာလိုက်ရှာနေကြပါတယ်ဒီငလင်ဟာပြင်းရအဆင့်6တက်သမရှိတယ်လို့ပြောပါတယ်ငလင်တန်းကြောင့်လူပေါင်း1800ကျော်ဒဏ်ရာရပြီးအများပြားပျောက်ဆုံးနေစေဖြစ်ပါတယ်ဒီယူနပြည်နယ်အနောက်တောင်ပိုင်းမှာဒီငလင်ကြောင့်အင်ဂျင်12000ပျက်စီးခဲ့ပြီးတခြားအဆောက်အဦပေါင်း3000နဲ့ထိခိုက်ခဲ့တယ်လို့တရုတ်အစိုးရဘက်ဆင်ဝါသတင်းကဖော်ပြထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ခီးသည်တွေမတန်တဆတင်ဆောင်လာတဲ့ဂရုတင်မောဒဇင်နိုင်ငံအလဲပိုင်းကမြစ်ထဲမှာနင်းမြုပ်ခဲ့တယ်လို့အာနာပိုင်တို့ကပြောပါရတယ်။မြို့တော်ဓာကာရဲ့တောင်ဘက်18မိုင်လောက်အကွာမှာနင်းမြုပ်ခဲ့တဲ့ဒီဂရုတင်မောမှာအနည်းဆုံးခီးသည်200လောက်လိုက်ပါခဲ့တာပါ။ဒီထဲကခီးသည်100လောက်ကိုတော့ဒီကနေ့တင်မောနှစ်ချိန်မှာကယ်တင်နိုင်ခဲ့တယ်လို့ရဲကပြောပါရတယ်။ကျန်းတဲ့ခီးသည်တွေကတော့ရှာဖွေနေကြဆဲပါ။ဘလို့ကြောင့်ဂရုတင်မောမှောက်ခဲ့ရတယ်လဲဆိုတာနဲ့အသက်ရှင်သူတွေရှိနေသေးသလားဆိုတဲ့အသေးစိတ်အချက်အလက်တွေတော့မသိရသေးပါဘူးခီးသည်တွေကုန်နေမတန်တဆတင်ဆောင်ကြပြီးဘေးကင်းမှုအဆင့်တန်းနှိမ့်ကြလာတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဂရုတင်မောမှောက်တာတွေကတော့မကြာခဏဆိုသလိုဖြစ်နေတာပါရှင
်နီပေါ်နိုင်ငံအရှေ့မြောက်ပိုင်းဒေသမှာမိုးကြီးရေရှမ်းပြီးမြေပုံမှုတွေဖြစ်ပွားခဲ့တဲ့အတွက်လူ19ဦးတဲ့မင်းနဲ့သေဆုံးခဲ့ရပြီးလူပေါင်း150ကျော်ပျောက်ဆုံးနေတယ်လို့နီပေါ်အာနာဘန်တွေကပြောပါတယ်။ဆယ်နှစ်နေကဖြစ်ပွားတဲ့မြေပြိုမှုကြောင့်ကြောက်တုံးတွေရှွံ့ညွန်တွေအောက်မှာနစ်မြုပ်နေသူတွေအတွက်မျှော်လင့်ချက်တော့တိတ်မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့တနင်္လာနေ့မှာလည်းကယ်ဆယ်ရေးလုပ်သားတွေဟာအသက်ရှင်ကျန်းမဲ့သူတွေကိုစူးစမ်းရှာဖွေနေကြတာပါ။ဒီမြေပြိုမှုကနေမြစ်ကြောင်းကိုပိတ်ဆို့စေတဲ့အပြင်ကဘာတွေပါဆက်ပြီးပြိုကျနေတာမို့မြစ်ကြောင်းအောက်ပိုင်းအိန္ဒိယပိုင်းနဲ့ဘီဟာနယ်တွေကရွာသား ားတွေအတွက်ကြီးမားတဲ့အန္တရာယ်ရှိနေတာပါဒါကြောင့်တင်းတောင်းချီတဲ့ဒေသခံတွေကိုအိန္ဒိယအရှေ့ပိုင်းအာဏာပိုင်တွေကဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်နီပေါ်မြေပြုံးမှုဟာရွှန့်ရေကာတာကြီးတစ်ခုလိုဖြစ်လာပြီးခတ်မန်တူးအရှေ့မြောက်မိုင်း40လောက်ကွာမှာဆန်ကူရှိုးမြစ်ကြောင်းကိုပိတ်ပြီးရေကန်ကြီးတပ်ဖွဲ့ဖြစ်လာစေတာပါဒီကန်ကိုဖောက်ထုတ်ဖို့နီပေါ်စစ်တပ်ကစူးစမ်းပေမဲ့အခုထိမအောင်မြင်သေးတာမို့မြစ်အောက်ပိုင်းကအိန္ဒိယကျေးရွာတွေအတွက်အန္တရာယ်ရှိနေတာဖြစ်ပါတယ်
လီဗျားနိုင်ငံတွင်ကဖိလစ်ပိုင်အလုသမားတွေကိုနိုင်ငံကနေထွက်ခွာကြဖို့ဖိလစ်ပိုင်အစိုးရကညွှန်ကြားထားပြီးမြဲလဲအလုအကိုင်ဆုံးရှုံးမှာကိုဆိုရင်ကြတဲ့ဖိလစ်ပိုင်အလုသမားအများစုကတော့စစ်တမ်းခံနေရတဲ့လီဗျားနိုင်ငံမှာဆက်ပြီးတော့နေထိုင်နေကြပါတယ်။လီဗျားနိုင်ငံတွင်ကခံမှန်းချေဖိလစ်ပိုင်နိုင်ငံသား13,000တို့တဲ့က1,900ပဲဘေးကင်းရာထွက်ခွာဖို့စီရင်ပေးသွင်းခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ရှင်တနင်္လာနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်သူကပြောသွားတာပါရှင်။မြန်မာနိုင်ငံတွင်းကတိုင်းဒေသကြီးတချို့မှာဒီသတင်းပတ်တွင်မိုးသည်ထန်စွာဇက်တိုက်ရွာသွန်းတဲ့အတွက်နေအိမ်တွေနဲ့ကားလမ်းတွေမှာရေကြီးရေရှမ်းနေပါတယ်။ရေပေးထန်ကြောင့်လေယာဧကစိုက်ပျိုးမြေတွေလည်းနစ်မြုပ်ကုန်မှာကိုစိုးရိမ်မှုတွေရှိနေပါတယ်။မြန်မာနိုင်ငံတဝင်းမြင့်ရေကြီးပြီးစိုးရိမ်ရေးမှတ်ကျော်လွန်လာနိုင်ခြေရှိတဲ့အတွက်လဲမိုးလေဝသနဲ့ဇလပေဒါဦးစီးဌာနကအရေးပေါ်သတိပေးချက်တွေထုတ်ပြန်နေပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင
်ဩဂတ်လဇန်ပိုင်းကနေစလို့ဒီသတင်းပတ်အတွင်းမြန်မာနိုင်ငံတဝင်းအေရဝတီတိုင်းရန်ကုန်တိုင်းပဲခူးတိုင်းဘက်တွေမှာနေ့စဉ်ရက်ဆက်ဆိုသလိုမိုးအဆက်မပြတ်ရွာသွန်းတဲ့အတွက်မြေရကြီးမှုတွေဖြစ်လာနေပါတယ်မြေအနေပိုင်းဒေသတွေကလူနေအိမ်ခြေတွေရေနစ်မြုပ်မှုဖြစ်တယ်လို့စိုက်ပျိုးမြေအေကတော်တော်များများလဲရေလွှမ်းမိုးမှုတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်မိုးစတဲ့ရွာသွန်းတဲ့အတွက်အေယာဝတီတိုင်းလေးမျက်နှာဘက်မှာလဲရိတ်သိမ်းခံပြီးစိုက်ပျိုးမြေတွေကိုရေလွှမ်းမိုးမှုတွေရှိနေတဲ့အတွက်လယ်သမားတွေစိုးရိမ်တဲ့အနေအထားကိုလယ်သမားကိုစိုးခိုင်ကပြောပြပါတယ
်တို့အေယာဝတီတိုင်းကလက်ရှိမိုးရေလောင်းတဲ့ကိုတော့လူနေအိမ်ကြီးဒုက္ခရောက်လို့တဲ့အနေအထားမကြသေးဘူးလေဒီကတော့နှိမ့်ညာတွေကတော့တချို့ဟာတွေမြုပ်စွာပြုတ်နေတယ်တို့ဒီဘက်မှာဆိုတော့၄ရက်ဇက်တိုက်လောက်ကိုကျွန်တော်တို့နေရောညာကိုယူသွားတယ်အားအားကြောင့်ကိုထိုးသွားဖြစ်သွားတာ
ပဲခူးတိုင်းပြည်မျိုးဘက်မှာလည်းနေအိမ်တချို့ရေနစ်မြုပ်တယ်လို့ရေမြောင်းတွေပိတ်ဆို့ပြီးရေမစင်းတဲ့အတွက်ကားလမ်းတွေပေါ်မှာရေလွှမ်းမိုးနေတဲ့အကြောင်းပဲခူးတိုင်းပြည်မျိုးကကိုဇော်ထဝင်းကပြောပြပါဗျာ
မိုးကအခုတလောတော်တော်များပါတယ်မနေ့ကတော့ဆိုတော်တော်ယွာဒီနေ့လည်းယွာပါတယ်တော်တော်ယွာတယ်ဒီနေ့လေမိုးရွာလို့ရှိရင်တော့ဒီတန်ချောင်းလန်းတို့ပါလို့ဆိုမြုပ်တာပေါ့နော်အဲရွှေလက်လက်ရက်ွက်တို့ပါလို့ဆိုလည်းမြုပ်တာပါပဲမိုးကကောင်းတော့လေအဲ့ဒီနေရာတွေဆိုရင်လူဒူးကောင်းကြော်ကြော်လောက်ကိုမြုပ်တယ်ရေကမစီးဘူးရေမြောင်းနေရာအကုန်ပိတ်နေတာ
ဟုတ်ကဲ့
တော်တော်များများပိတ်တယ်အဲညင်းတဲ့နေရာလောက်ပဲနည်းနည်းအဆင်ပြေတယ်ကျန်တာဆိုရင်အဲ့လိုရေမြောင်းကမစီးဘူးပိတ်တယ်တချို့နေရာရေမြောင်းမရှိဘူး
အေရီတိုင်းပန်းတော်ချောင်းလေးစုကျွန်းတော်စုဘက်ကလေသမားဦးမြင့်လွင်ကလည်းအခုရပိုင်းအတွင်းမှာမိုးတီးတီးထန်ထန်ရွာသွန်းတဲ့အတွက်လေယာဉ်မြေတော်တော်များများရေနစ်မြုပ်ကုန်တဲ့အကြောင်းပြောပါတယ
်။ဒီရက်ထဲမှာတော့မိုးများတော့သူကရေနည်းနည်းများတော့မှန်။ကမ်းတိုက်ပဲရှိသေးတယ်။ကိုယ်ရေကတော့သူကမိုးများတော့လေရေနည်းနည်းများတယ်မှန်။ဟောမိုးရေကြီးက၁၀ရက်လောက်တော့ရှိတယ်။မိုးကများတော့ဒီရက်ထဲမိုးတအားတော်တော့ကိုယ်ရေကတော့မိုးများတော့လေသူကဒီထွက်ပေါက်ကနဲတော့လေတော်တော်လေးရွာတယ်နေရောညရောတော့အဲ့ရောဟိုကွင်းသမားကြီးကြတော့သူကျွန်တော်တို့ရထားလမ်းပါညာကားလမ်းတွေကလေဟိုစားချင်းမြောင်းကမနိုင်တော့လေရေအဲ့တော့မ
ှပဲခိုးမျိုးပေါ်မှာလဲမိုးတီးထန်စွာရွာသွန်းပြီးတော့မိုးမရက်ဘူးဆိုရင်တော့နေအိမ်နေရင်နစ်မြုပ်တဲ့အနေအထားဖြစ်လာနိုင်တယ်လို့ပဲခိုးမျိုးကတူကဆိုပါတယ်အခုလိုမြန်မာနိုင်ငံတဝန်းမိုးများပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အပေါ်ဒေသခံပြည်သူတွေကစိုးရိမ်မှုတွေရှိနေချိန်မှာပဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကလည်းကြိုတင်ကာကွယ်မှုတွေပြုလုပ်နိုင်မှုမိုးလေဝသသတိပေးကြေညာချက်တွေကိုအရေးပေါ်ထုတ်လွှင့်ပေးနေတယ်လို့ဆိုပါတယ်။စိုးရိမ်ရေမှတ်ကြော်လွန်နိုင်တဲ့မြေရေကြီးမှုတွေကိုအချိန်နဲ့တပြေးညီကြေညာပေးနေတယ်လို့မိုးရေချိန်မြင့်လာနေတဲ့အပေါ်မှာလည်းမိုးရေကြီးနိုင်တာတွေကိုသတိပေးနေတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာဟင်ရင်နိုင်ဒရန်ကပြောပါတယ်
။မိုးလေဝသနဲ့ဇလဗေဒဌာနအနေနဲ့ကတော့ဒီကျမတို့ဟိုဘော်မြေတိုင်းစခန်းရှိတဲ့နေရာတွေဟိုမှာအေယာဝတီမြစ်တစ်လျှောက်အချင်းတွင်းမြစ်တစ်လျှောက်နောက်ဒီတန်လျင်စရော့ဖန်မှာပေါ့နော်စတေရှင်ရှိတဲ့နေရာနောက်ဒီရွှေချင်းပဲခူးစသဖြင့်အဲ့ဒီမြစ်နဲ့အဲ့မြစ်တွေမှာကျမတို့ကဒီ case တက်ထားတဲ့ခါကျတော့ဒီ case ရဲ့သတင်းပေးဖို့ချက်ရပေါ့နော်ကာကွယ်ရေးပါညာကတော့ဒီကျမတို့ကတော့ဟိုဒီ warning provider ပေါ့နော်ကျွန်တော်တို့ပေးတယ်နောက်ဒီတခြား evacuate လုပ်တာတို့နောက်တခြားပန့်ပိုးတာတို့ဘာလို့ကြတော့ဒီသဆိုင်ရာတဆင့်တဆင့်အဲ့လိုမျိုးသွားတာပေါ့နော
်ကျွန်တော်တို
့အဓိကဒီ early warning ပေးတာပါနောက်ဒီဒီနေ့ထုတ်တာဆိုရင်တော့ပါပေါ့ရွှေကျင်းမြင့်မှာလဲဒီနောက်ထပ်48နာရီအတွင်းမှာသူရဲ့မှတ်ဒီကြော်နိုင်တယ်ဆိုတော့ကျွန်တော်တို့ပြန်ထုတ်ပါတယ်ရွှေကျင်းမြင့်မှာပေါ့ရွှေကျင်းမြင့်နောက်ဒီငတိုင်းချောင်းမှာလက်ရှိမှာတော့ဒီသူရဲ့မှတ်ထက်မှာရှိပါတယ်ငတိုင်းချောင်းလက်ရှိမှာဒီအဲဒီတုံးနေရမှာတော့ရှိပါတယ်ဟုတ်ကဲ့
အေရော်ဒီတိုင်းရန်ကုန်တိုင်းပဲခူးတိုင်းအပြင်ရခိုင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းဘက်တွေမှာလည်းမိုးရေချိန်မြင့်တက်လာနိုင်တဲ့အတွက်မြေနေမိုင်းတွေရေနှိမ့်မြုပ်နိုင်တယ်လို့ရေလွှမ်းမိုးမှုတွေဖြစ်ပေါ်လာနိုင်တဲ့အတွက်လည်းရေဘေးဒုက္ခကြုံလာရနိုင်တဲ့ပြည်သူတွေရေဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေပံ့ပိုးပေးဖို့ကိုလည်းအာဏာပိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်ရှင်
မဆုမွန်ကအကြောင်းစုံကိုပြပြသွားတာပါရှင်ဒီကနေ့နေ့လေ 3:41 မိနစ်လောက်မှာတော့ကပမြင်းခင်းစခန်းရဲ့အနောက်မြောက်ဖက်တမိုင်ခန့်အကွာရန်ကုန်ကိုဗဟိုပြုတ်ပြီးပြင်းအားလေးအဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်ကပြောပြမှာပါရှင
်ရန်ကုန်မြို့ကိုဗဟိုပြုတ်ပြီးတော့လှုပ်ခတ်ခဲ့တဲ့ငလျင်ဟာပြင်းအားအဆင့်လေးရှိပြီးတော့ရန်ကုန်မြို့နယ်မနီးမွေးမှာပိုပြီးလှုပ်ခတ်ခဲ့တာဖြစ်တဲ့အကြောင်းနေပြည်တော်မှာရှိတဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ကပြောပါတယ
်ပြင်းကနေ 3:41 မိနစ် 24 စက္ကန့်မှာဒီကပိုင်းနေလင်းစကန်ကနေအနောက်အနောက်မြောက်ဘက်တမိုင်ခန့်ကွာဆိုပြီးတော့ထုတ်ထားပါတယ်မိနစ်ချုပ်က4ပေါ့ဒီညီလေးဟိုဘောဖွဲ့ရဲ့ဟိုဟာလေးလာချက်ရတော့ပါပေါ့နော်ဒီရန်ကုန်ဘဝဒီရကန်နာမည်44 44တူလေးချေပြောရဲ84ဘို့ပြူတာဘိုင်းမြင်းနေစတိုင်းရဲ့အနောက်နောက်မြတ်တမိုင်ခန့်ကွာဆိုတော့အဲ့လိုတော့ဒီမှာမှန်တာပါလေဟုတ်ကဲ့
အခုလောက်ခတ်သွားတဲ့ငရင်ကိုရန်ကုန်မြို့အတွင်းမှာရှိတဲ့မြို့နယ်တော်မင်းမှာနေထိုင်တဲ့သူတွေကလည်းသတိထားမိခဲ့ကြပါတယ်။မြေနီကုန်းတကုန်းစင်တာကုန်းတိုင်းမှာဈေးဝယ်နေစဉ်ငရင်လောက်ခတ်မှုနဲ့ကြုံတွေ့ခဲ့ရတဲ့ကိုကောင်းဆန်ကတော့သူ့လိုပဲလူအတော်များများကသတိထားမိခဲ့တယ်လို့သူ့ရဲ့အတွေ့အကြုံကိုပြန်ပြောပြပါတယ
်။စက္ကန့်လောက်ကိုနေလေးထိုင်တဲ့ခုံကလို့လောက်ွားညီလေးနဲ့ကုန်လို့ွားအဲ့လိုခံရလဲကိုပေါ်ဝဲကျင်ကပြီပါဟိုပြီးတော့အပေါ်ကမိတိုင်းနေလဲလောက်ွားတယ်ကိုဒီလိုပါပဲငလင်လောက်သွားတယ်လို့ပြောကြပါဘူးတခြားဖြူတူတူကြီးတော့မရှိပါဘူ
းငရင်ကြောင့်ရန်ကုန်မြို့မှာထိခိုက်ပျက်စီးမှုတွေရှိတယ်ဆိုတဲ့သတင်းတွေတော့မကြားရသေးပါဘူးပြည်ခဲ့တဲ့ဇွန်လဈမ်းမာတုန်းကလည်းအလားတူရန်ကုန်မြို့မှာပြင်းအား 4.6 ရှိတဲ့ငရင်တစ်ခုလှုပ်ခတ်ခဲ့မှုပါတယ်။အင်အားပြင်းထန်မှုတော့မရှိဘူးဆိုပေမဲ့လည်းရန်ကုန်မြို့မှာကိုလိုနီခေတ်လက်ထက်ကလက်ကျန်အဆောက်အဦတွေအပါအဝင်လူနေရေးအဆောက်အဦဟောင်းတွေလည်းအများပြားကျန်နေသေးတဲ့အတွက်မြို့ကနေကြားမှာစိတ်မေးဖြစ်နေကြတာပါ။
ရန်ကုန်မြို့မှာအခုမိုးကလည်း DMI တောက်လျှောက်ရွာနေရတယ်။ပြောရမယ်ဆိုရင်ကျမတို့ဒီတိုက်ရုံတောင်မှာနေတဲ့သူတွေတော်တော်ငလင်လုပ်ပြီးဆိုကြောက်နေရတာလေ။အခုတော့ဘာမှမဖြစ်သွားပါဘူး။ဒါပေမဲ့တခုရှိတာမိုးကရွာနေတော့ဒီထက်ပြင်းပြင်းလှုပ်ရင်တော့ဒီတိုက်အိုတွေအတွက်စိတ်မချရဘူးပေါ့နော်
။ရန်ကုန်မြို့နယ်ကကိုလိုနီခေတ်တိုက်ဟောင်းတစ်ခုမှနေထိုင်တဲ့မဖြူပြောသွားတာပါ။မကြသေးခင်နှစ်တည်းအတွင်းမှာရန်ကုန်မှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်တွေကတခုအဖြစ်အင်အား 6.6 ရှိတဲ့ရွှေဘုံငရင်ကြောင့်လူအသေးပြောက်တွေလည်းရှိခဲ့တာပါ။ရန်ကုန်မြို့မှာငရင်လှုပ်ခတ်မှုနဲ့မကြုံတွေ့ရပြီးမနေ့တုန်းကလည်းမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနယ်ပြည်နယ်မှာအင်အား 6.1 ရှိတဲ့ငရင်လှုပ်ခတ်ခဲ့ရကနေအခုနောက်ဆုံးလူပေါင်း400လောက်ထိတေဆုံးကြောင်းတရုတ်ဆိုရကတရားဝင်ထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ
VOA သတင်းတောက်ကိုအောင်ရဲမမောင်ပါရှင်မြန်မာနိုင်ငံသားတွေပါဝင်ထိုင်းနိုင်ငံမှာရောက်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအတွက်မှတ်ပုံတင်တဲ့လုပ်ငန်းတွေထိုင်းနိုင်ငံရဲ့နေရာတော်များများမှာဒီကနေ့စတင်ဆောင်ရွက်ရမှာအလုပ်သမားသိန်းနဲ့ချီမှတ်ပုံတင်မယ်လို့အာဏာပိုင်တွေကမျှော်လင့်နေကြပါတယ်အကြောင်းဆိုကိုတော့ VOA သတင်းတောက်မအေးအေးမာကပြောပြမှာပါရှင်
ထိုင်းနိုင်ငံရဲ့ခရိုင်ပေါင်း43ခုမှာမှတ်ပုံတင်ခြင်းလုပ်ငန်းစဉ်တွေကိုစတင်ဖွင့်လှစ်မယ်ဆိုပြီးထိုင်းအစိုးရကကြေညာပြီးတဲ့နောက်မှာတော့မြန်မာရှေ့ပြောင်းလူသမားအများဆုံးနေထိုင်တဲ့တက်ခရိုင်မဲဆောက်မြို့မှာပထမဆုံးနေ့မှာပဲမှတ်ပုံတင်တဲ့လူသမားဦးရေအလွန်နှဲပါနေတာပါ။လူသမားတွေအခက်အခဲတွေကြုံတွေ့နေရတာနဲ့ပတ်သက်လို့မှတ်ပုံတင်တဲ့နေရာကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတဦးကအခုလိုပြောပြပါဗျ။ဒီ
လက်မှတ်လာလောက်တာကတော့10ကနန်းလောက်ပဲတွေ့ရတယ်ပေါ့နော်လူတိလေးရတယ်ဖြစ်ပါဘူးပထမဆုံးကျတဲ့လူတိလေးရလည်းဖြစ်နိုင်တယ်ဒီမှာလည်းလုံလန်းကနေရကြရတော့ကောင်းတာမဟုတ်ဘူးလေကောင်းတာမဟုတ်တော့ဒီမတက်နိုင်တဲ့လူကများတာဘူးမတက်နိုင်တဲ့လူကလည်းများတော့မလုံနိုင်ကြဘူးပေါ့နောက်တစ်ခုကလုံမယ်ဆိုရင်လည်းသူကအလုပ်ရှင်ကစိုက်ထုတ်ပြီးလုပ်ပြရမှာဘူးအစိုးအလုပ်ရှင်တွေကအဲ့လိုမျိုးအကုန်မခံနိုင်ရလဲအကုန်မခံရင်လာလဲပါပါပေါ့အဲ့ဒီခက်ခဲတွေရှိလို့လုံတာနေတာဖြစ်နိုင်တာစစ်တပ်ကအရာရှိတွေကတော့အဲ့မှာစောင့်ကြည့်နေတာတွေ့နေရအဓိကတော့ပတ်စံပြီးတဲ့နေရာတွေပါပေါ့အလုပ်သမားတွေနေပတ်စံပြီးတဲ့နေရာတွေမှာအဓိကစောင့်ကြည့်နေတာတွေ့ရတယ်ပေါ့ကျွန်တော်ကတ်ဖတ်တဲ့နေရာတွေအဲ့လိုမျိုးတွေမှာစစ်တပ်ကတော့အဓိကစောင့်ကြည့်နေတယ်
ဟိုလက်စားလားမစားလားအဲ့ဒါမျိုးကြည့်ပုံရတယ
်အလို့သမားတူကိုစစ်စစ်ခါဖြစ်ဘန်းငွေ900ကျမ်းမာရေးအာမခံကဘန်းငွေ1600နဲ့အလို့လောက်ခွင့်လက်မှတ်ခါကဘန်းငွေ900မှတ်ပုံတင်ကြီးကပြားလောက်ခါဘန်းငွေ90နဲ့အားလုံးပေါင်းရင်တရားဝင်ဈေးနှုန်းဘန်းငွေ3080ကုန်ကြတာပါမဲဆောက်မြို့အပါဝင်တက်ခရိုင်မှာတော့မြန်မာနိုင်ငံသားအလုသမားတိတ်နဲ့ချီရှိပြီးထိုင်းအစိုးရကမြန်မာအလုသမားမှတ်ပုံတင်နိုင်မဲ့ဥယျာဉ်တသိန်း4000ကျော်လောက်ရှိမယ်ဆိုပြီးခန့်မှန်းထားတာပါတက်ခရိုင်ထဲမှာတော့မဲဆောက်မြို့နယ်နဲ့ဖွဖရမြို့နယ်ထဲမှာအလုသမားတွေမှတ်ပုံတင်တဲ့ One Stop Service Center တွေဖွင့်ထားပြီးကျန်းမာရေးအာမခံအတွက်သွေးနဲ့စီးဆစ်ခြင်းတွေကိုလည်းသက်ဆိုင်ရာဆေးရုံကြီးတွေကတာဝန်ရှိသူတွေကလာရောက်စစ်ဆေးပေးနေသလိုစီးဆစ်တဲ့အဖြေအပေါ်မူတည်ပြီးမူရစ်ဆေးဝါးသုံးဆွဲနေသူတွေကိုလည်းတခါတည်းအေးအေးယူဆောင်ရွက်တာတွေလုပ်နေတယ်လို့လည်းဆက်ပြောပြပါတယ
်။ချုပ်ကနေလည်းထားရတယ်ပေါ့နော်။ဥပမာမျိုးစီးဆစ်တော့စီးဆစ်လို့စီးဆစ်လို့ကတော့စီးရမှာမူရစ်ဆေးဝါးသုံးဆွဲထားတာတွေ့ရဆိုရင်တခါတည်းဖမ်းတယ်။တခါတည်းချုပ်ကလည်းတန်းထည့်ပြီးတော့တခါတည်းချုပ်ကိုတန်းပို့တယ်အဲ့အဲ့မျိုးကျွန်တော်တို့သွားတဲ့အချိန်မှာတယောက်တွေ့ရတယ်ပေါ့နော်တယောက်ကချုပ်ပါတဲ့ထည့်တာတော့ချုပ်ပါတဲ့ထည့်ပြီးမောက်ဆက်သွားတော့မြေးကြည့်တော့ဘာဖြစ်လို့လဲဆိုတော့စီးစစ်တာစီးမမွေးစီးမတုံးတာပေါ်တယ်တဲ့အဲ့ဒါကြောင့်လေ
ဖော်ဖရမြို့နယ်ထဲမှာလဲစိုက်ပျိုးရေးခြံလုတ်သားတွေအဖြစ်လုတ်ကင်နေတဲ့မြန်မာရှေ့ပြောင်းလို့တမအများအပြားရှိပေမဲ့အခုမှတ်ပုံတင်တဲ့အချိန်မှာတော့ငွေကြေးအခက်ခဲတွေကြောင့်မှတ်ပုံတင်နိုင်ဖို့ခက်ခဲတယ်ဆိုပြီးဖော်ဖရမြို့နယ်ကရွှေပြောင်းကျောင်းဆရာတူကလည်းဆိုပါတယ်
ဆောင်ဝေးဆိုင်ပြီးလို့ဖို့သူသားဆောင်းတာလည်းမရှိဘူး။ငါပြောလို့ဆိုလောက်ကလည်းဒီအတိုင်းနဲတယ်အလောက်ကလည်းပုံမှန်မရှိဘူးလေမ။ဟိုတလောကပြိတ်လိုက်စားလို့တော်ရဲသွားပြီးတော့ယူစားရတဲ့အကျိုးကအခုမှဆက်ကြလို့ဒီအတိုင်းတချို့တော့မကြည့်သေးဘူး။ကြောအလုသမားအများစုပေါ့ဒါတာပွင့်လင်းပြောဟိုအလုသမားအများကြီးအလောက်ကနဲပြီးတော့ဒီတဲ့အတိုင်းတနေ့လောက်တနေ့စားနဲ့တလို့သွားတာအခုကကုန်ကင်းတော့လည်းမတရားကြည့်တာ။ဆိုတော့ဘာတောင်ရတွေကလည်းဒီလောက်ဖြစ်ဖြစ်လည်းတော့မပေါ်သေးဘူး။ကိုးလာပိုင်းလောက်မှပေါ်မှာဆိုတော့အကျော်ကြည့်ရ44ဆိုလို့ချင်းအလုသမား7000လောက်ရှိရမှာ။အကျော်တင်နဲ့10ကနားလောက်တော့သွားလို့မယ်။ဘလို့သွားလို့နေမှာအခန်းလေးဖားမှာပဲဒါနဲ့
ဆောက်လုပ်ရေးလုပ်ငန်းတွေအများဆုံးရှိတဲ့ချင်းမိုင်နဲ့ဖုခက်လိုနေရာမျိုးတွေမှာတော့အလုသမားအတော်များများဟာလက်မလုံနိုင်တဲ့အခြေအနေရှိပြီးနေဆက်မျိုးတွေကတော့လောအားကနေတဲ့ပုံမူတည်ပြီးလက်မလုံဖို့အတွက်အခက်အခဲတွေရှိနေတာပါဖွင့်ထားတဲ့ One Stop Service Center လို့ခေါ်တဲ့စခန်းတွေကိုတော့2014ခုနှစ်အောက်တိုဘာလ30ရက်နေ့ထိဆက်လက်ဖွင့်လှစ်သွားဖို့အတွက်ကြေညာထားပြီးယာယီအလုပ်လုပ်ခွင့်ကိုတော့2015ခုနှစ်မတ်လ31ရက်နေ့ထိတက်တန်းတိုးပေးသွားဖို့အတွက်ထိုင်းအစိုးရကဆုံးဖြတ်ချက်ချထားပါတယ်လွန်ခဲ့တဲ့ဇွန်လ30ရက်နေ့ကစပြီးစတင်ပြုလုပ်ခဲ့တဲ့မှတ်ပုံတင်ခြင်းအစီအစဉ်မှာတော့မြန်မာ၊ကမ္ဘောဒီးယား၊လာအို၊ရွှေပြောင်းလိုသမား၄သိန်း3000ကျော်မှတ်ပုံတင်နိုင်ခဲ့ပြီဖြစ်ကြောင်းသိရှိရပါတယ်ရှင
်တော်ရရှိမှခင်ဗျစစ်ဆိုးရတွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်းစုပမှုတစ်ခုအဖြစ်နဲ့သာသဘောထားခဲ့ကြတဲ့ရှစ်လေးလုံးလူထုအောင်ကြွမှုကိုဒီမိုကရေစီအရေးလှုပ်ရှားမှုတစ်ခုလို့အာဏာပိုင်တွေကဘယ်အချိန်ကျမှအတိမတ်ပြုလက်ခံကြမယ်လို့ယူဆပါတယ်လေ26နှစ်အထိရှိလာတဲ့အခုချိန်အထိလူမှုလှုပ်ရှားမှုအဖြစ်အသိမှတ်မပြုနိုင်တာဟာဘာကြောင့်ပါလဲဆိုတာကိုအင်္ဂါနေ့ညဒရက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-32-5554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်ဒီကနေ့သတင်းပတ်တုံးကအစားအသောက်အန္တရာယ်ကင်းရှင်းမှုနဲ့ပတ်သက်လို့စိုးရိမ်စရာတွေဖြစ်ခဲ့ပြီးတဲ့နောက်အလွယ်တကူဝယ်စားနိုင်တဲ့အနောက်တိုင်းစားတောက်ဆိုင်တွေမှာတိတိတတ်တရောင်းအားကျဆင်းတဲ့ဒဏ်ကိုခံခဲ့ရတဲ့အခါမှာတရုတ်နိုင်ငံမှာရှိတဲ့ American စားတောက်ကုန်လုပ်ငန်းတွေပေါ်မှာလည်းရိုက်ခတ်ခဲ့တာပါ။အသေးစိတ်ကတော့ VOA သတင်းတော့ Shannon Vincent Beijing မြို့ကနေပေးပို့ထားတဲ့သတင်းကို Matt Nanda Chan ကပြောပြမှာပါရှင်
။ရှန်ဟိုင်းရုံးမြင့်တန်ကြားစီစဉ်ရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်သတင်းမှာတော့အလုသမားတွေကစက်ရုံကျန်းမြေပေါ်မှာချထားတဲ့အသားထုတ်တွေကိုလက်ပလာတွေနဲ့ကင်ပြီးအသားတွေဟာလက်လက်ဆက်ဆက်နဲ့အန္တရာယ်မရှိတဲ့ပုံစံဖြစ်အောင်ရက်ဆွဲတွေပြောင်းတက်နေတာကိုပြသခဲ့တာပါ။အမေရိကန်ပြည်ထောင်စု Illinois ပြည်နယ်ခြေဆိုင် OSI ကုမ္ပဏီရဲ့လက်အောက်ခံ Shanghai Huzi Fu အမည်ရဒီဆက်ရုံဟာဆိုရင် McDonald's, Pizza Hut, KFC နဲ့ Burger King အပါအဝင် American Fast Food စားတောက်ဆိုင်တွေအတွက်အမဲသားတွေကိုတင်သွင်းနေတဲ့ကုမ္ပဏီဖြစ်ပါတယ်။ပြဿနာပေါ်ခဲ့ပြီးတဲ့နောက်မှာတော့ဒီဆိုင်တွေအားလုံးကလည်း OSI လက်အောက်ခံတရုတ်ဆက်ရုံတွေနဲ့အဆက်ဆံဖြတ်ခဲ့ကြပါတယ်။ တရုတ်ဈေးကွက်သုတေသနဌာနကတုံ့သက်သူဘန်ကာဗန်ဒါကတော့
I think it points to a major issue that China has been dealing with for several years now, which is that the economy has been developing very quickly. Consumers are demanding more and more.
ဒါဟာနှစ်ပေါင်းများစွာပြည်နိုင်ငံမှာကြုံနေရတဲ့အဓိကပြဿနာတစ်ခုကိုထောက်ပြလိုက်တာပါ။အခုဆိုရင်စီးပွားရေးဖွံ့ဖြိုးမှုတွေအလင်းမြန်တိုးတက်လာနေပါပြီ။စားသောက်ဆိုင်တွေ၊ကုန်စည်ဆိုင်တွေမှာစားသုံးသူတွေရဲ့ဝယ်လိုအားကအများတစ်ထက်များလာနေသလိုအစိုးရနဲ့လက်လီဆိုင်တွေအနေနဲ့လည်းလိုအပ်ချက်ကိုဖြည့်ဆည်းဖို့တစ်ဖက်ကလည်းရေသွေးပြည့်မီအောင်လုပ်ရတာတိတ်တော့မလွယ်လာပါဘူး
။ American Fast Food စားသောက်ဆိုင်တွေရဲ့ကမ္ဘာတဝက်လုပ်ငန်းတွေနဲ့ရောင်းအားတွေတိုးမြင့်နိုင်ဖို့ကြိုးပမ်းနေကြတဲ့အစီအစဉ်မှာတရုတ်နိုင်ငံကအဓိကနေရာကပါဝင်နေတဲ့တစ်ချိန်တည်းမှာပဲ OSI ကုမ္ပဏီရဲ့ဝင်ငွေဟာလည်းတရုတ်နိုင်ငံမှာတိတိတသားတိုးမြင့်လာနေတာပါ။တရုတ်နိုင်ငံရဲ့လူလက်တန်းစားတွေကြားမှာကြက်ကျော်ဟမ်ဘာဂါနဲ့အာလူးကျော်တွေကိုစားသုံးဖို့အသင့်ဖြစ်ကောင်းဖြစ်နေနိုင်ပေမဲ့လေတရုတ်နိုင်ငံကစက်ရုံတွေအနေနဲ့ကတော့ဘေးအနီးရဲ့ကင်းတဲ့အစားအသောက်တွေထုတ်လုပ်ဖို့အသင့်မဖြစ်ကြသေးဘူးလို့မစ္စတာကာဗန်ဒါကပြောပါတယ
်
လုံခဲ့တဲ့နှစ်လောက်အထိကိုပဲဒီလိုအစားအစာတင်သွင်းတဲ့သူအတော်များများဟာကြွန့်ကျင်မှုမရှိကြတဲ့အတွက်အခုအချိန်ထိလည်းပြဿနာတွေနဲ့ကြုံနေကြရတာပါ
OSI ကုမ္ပဏီအားဆိုရင်မွေးမြူရေးအသားတွေထုတ်လုပ်တဲ့စက်ရုံအသစ်3ခုအပါအဝင်ဒေါ်လာတန်ပေါင်း400ဘူးအကုန်ကျခံပြီးတော့လုပ်ငန်းတွေချဲ့ထွင်ဖို့ပြင်ဆင်နေတာပါအစားအသောက်တွေစိတ်မချရတဲ့သတင်းတွေကြောင့်အခုခါဒီစီဇန်တွေလည်းရပ်သွားကောင်းရပ်သွားနိုင်ပါတယ်ဒါပြင်တရုတ်အာဏာပိုင်တွေကလည်းရှန်ဟိုင်းဟူစီဖူစက်ရုံကဝန်ထမ်း5ယောက်ကိုဖမ်းဆီးခဲ့တယ်လို့ဇူလိုင်လ20ရက်နေ့မှာပဲအဲ့ဒီစက်ရုံလည်းပိတ်ခဲ့ရတာပါတရုတ်သတင်းမီဒီယာတွေမှာတော့ဒီသတင်းကိုအကြည့်အကျယ်ဖော်ပြခဲ့ကြပါတယ်။မစ္စတာကာဗန်ဒါကတော့တရုတ်အစိုးရအနေနဲ့နောက်ထပ်တခြားတရုတ်အစားအစာထုတ်လုပ်တဲ့ကုမ္ပဏီတွေဒါမျိုးမလုပ်အောင်လို့ဟူစီစက်ရုံကိစ္စကိုနမူနာအနေနဲ့လုပ်ပြသင့်တယ်လို့အခုလို့ပြောခဲ့ပါတယ
်။ When they see a supplier that's owned by a foreign company do something that is going against the rules
ပစ္စည်းသွင်းသူဟာနိုင်ငံခြားပိုင်ကုမ္ပဏီတစ်ခုဆိုရင်တော့ပိုပြီးခက်ချမ်းချမ်းနဲ့ပြင်းပြင်းထန်ထန်လုပ်တတ်ပါတယ်။ဒါကတော့တခြားလူတွေအားလုံးကိုပါတည်သွားအောင်တမင်တသက်တတိပေးလိုက်တာပ
ါမဒေါ်နာဆိုင်ကတော့တရုတ်ပြည်မှာဒီတစ်ပတ်ထဲဟမ်ဘာဂါတွေရောင်းချတာကိုရက်လိုက်ပါပြီဒါအပြင်လွန်ခဲ့တဲ့10ရက်ကျော်လောက်ကဆိုရင်လေဒီသတင်းတွေကြောင့် KFC နဲ့ Pizza Hut ဆိုင်တွေရဲ့ရောင်းအားကိုတိတိတတ်တာထိခိုက်မှုတွေဖြစ်စေခဲ့ပါတယ်ရှင
်မနန္ဒာချမ်းပါရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်မှာမို့စောင့်မျှော်ကြည့်ရှုကြပါရှင်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပါအောင်ရှင
်ဂါဇာကရှတိဒုက္ခတဲ့စခန်းမှာအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်အသက်၈နှစ်အရွယ်ကလေးမတူသေဆုံးခဲ့ပြီးလူ30ကျော်ဒဏ်ရာရတယ်လို့ဂါဇာအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။တနင်္လာနေ့ယာယီပြစ်ခတ်ရက်ဆက်မယ်လို့အစ္စရေးကြေညာပြီးမိနစ်ပိုင်းတွင်မှာပဲအခုလို့လေကြောင်းတိုက်ခတ်ခဲ့တာလို့ရရှိတွေကပြောပါတယ်။အစ္စရေးဘက်ကတော့အခုပြောဆိုချက်တွေမှန်ပြန်စစ်ဆေးမယ်လို့ဆိုပါတယ်။ယူကရိန်းနဲ့နယ်စပ်ဒေသအပဝင်ရုရှားနိုင်ငံအလေးပိုင်းနဲ့နောက်ပိုင်းဒေသတွေမှာဒီကနေ့စစ်ရေးလေ့ကျင့်မှုစတင်နေပြီလို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။တောက်ကြနေ့အထိပြုတ်လို့မဲ့ဒီလေ့ကျင့်မှုမှာချက်တိုက်လျင်နဲ့ရဟန့်ရင်တရားကြောပါဝင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းကတောင်ထူးတတ်တဲ့ဒေသမှာတနင်္လာနေ့လည်းလူပေါင်း390တယောက်တည်းမနေ့တေဆုံးရတဲ့အင်အားဖြင့်ငင်းလှုပ်ခတ်ခဲ့တဲ့နောက်ဒီကနေ့မှာတော့ကယ်ဆယ်ရေးလုပ်သားတွေဟာအသက်ရှင်ကျန်ရသူတွေဟိုအပျက်စီးတွေချာမှလိုက်လံရှာဖွေနေကြပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာပထမကမ္ဘာစစ်နှစ်တရာပြည့်ထိမ့်မှတ်ကျင်းပတဲ့ပွဲကိုဘယ်လ်ဂျီယံဘုရင်ဖိလစ်ပီးနဲ့ဘုရင်မမော်တယ်တို့တက်ရောက်ခဲ့ပါတယ်။ဒီပွဲကိုဘယ်လ်ဂျီယံနိုင်ငံလိုင်းစစ်မြို့မှာတနင်္လာနေ့ကကျင်းပတာဖြစ်ပါတယ်။ဘယ်လ်ဂျီယံကိုဂျာမနီဝင်ရောက်သိမ်းပိုက်ခဲ့ပြီး1919ခုနှစ်ဩဂုတ်လ4ရက်နေ့မှာဗြိတိရှ်ကဂျာမနီကိုစစ်ကြေညာခဲ့တဲ့အတွက်တိုက်ပွဲတွေစတင်တဲ့ထိမ့်မှတ်ကျင်းပတာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီညအစီအစဉ်ထုတ်လို့ရေးမှုကတော့မတ်ဆူမွန်ပါ။အင်ဂျင်နီယာကတော့ Audius Rigis ဖြစ်ပါတယ်။နောက်ထပ်2နာရီကြာည9နာရီကနေ10နာရီထိ VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်မှာမို့နားစောင့်မျှော်နားဆင်ကြပါရှင်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။
This program has come to you from the Voice of America, Washington.